ကချင်လွတ်မြောက်ရေး တက်မတော် KIA ဌာနချုပ် လိုင်စာမျိုးနဲ့ 15 မိုင်လောက်သာ ဝေးတဲ့ ဗမော်မြစ်ကြီးနား ကားလမ်းမပေါ်က နတ်ဆန်ရဲရွာ အနီးမှာ ဒီကနေ့မနက် အစောပိုင်းက KIA နဲ့ စစ်ကောင်စီ တပ်ဖွဲ့တွေကြား တိုက်ပွဲဖြစ်ပွားခဲ့တာပါ ဒီတိုက်ပွဲကြောင့် ဒေသခံ ရွာသူ ရွာသား အတော်များများ ဘေးလွတ်ရာ တိမ်းရှောင်ခဲ့ရတယ်လို့ ဒေသခံ တူဦးက VOA ကိုပြောပါတယ်
ဒီမှာလေခွဲချောချောကလည်းတိုက်ပွဲဖြစ်တာပြင်လာရေနောက်အဖြစ်မချက်သေးဘူးကွာ
အရသားတွေထိခိုက်တာတော့မကြားသေးဘူးလို့လည်းပြောပါတယ်2019ခုနှစ်ကချင်တကြောပြန်စစ်ပွဲဖြစ်ပွားချိန်တုန်းကလည်းနန်းဆန်ရွံတေရွာလုံးနေရက်စွန့်ခွာတင်းရှောင်ခဲ့ကြရတာပါ2019ခုနှစ်လောက်မှာမှဆစ်ရှောင်စခန်းတွေမှာရောက်ရှိနေတဲ့မိသားစုတချို့နေရက်ပြန်ခဲ့ကြတာဖြစ်ပါတယ်လက်တလို့စီရေးအခြေအနေပြန်လဲတင်းမာနေတာနဲ့ပတ်သက်လို့တော့
အဲ့ဒီနံပါတ်ကြီးကသူတို့ရဲ့တက်ခမ်းမှာအဲ့ဒီအဆုနေတာကတော့မပတ်တော့လို့ရှိပြီခင်ဗျာသူတို့တကယ်ချင်အားနိုင်အချိန်မှာသူတို့လည်းနည်းနည်းလှုပ်ရှားတာတဲ့ခါကျတော့ကျွန်တော်တို့နဲ့အတူတူရင်ဆိုင်တက်ကိုဖြစ်တာရှိပါတယ်သူတို့ဒါပေမဲ့အားနိုင်အချိန်မှာဖြစ်ပါတယ်မင်းတို့ကလည်းတော့ပေါ့အဲ့ဒါနဲ့သူတို့လည်းပြန်နေနေပြန်ဆုတ်ပြီးမှလည်းနည်းနည်းချင်းနဲ့ပဲပြန်ပြီးတော့ဖြစ်
ွယ်အတွင်းနှစ်ဖက်ထိခိုက်ကြဆုံးတဲ့တည်နှောင်မတိရသေးကြောင်းလည်းပြောပါတယ်ပြီးခဲ့တဲ့ဇွန်လ16ရက်နေ့ကလည်းနက်ဆန်ရံရွာမှာစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ပါသေးတယ်နက်ဆန်ရံဘက်မှစီးရင်တင်းမာနေချိန်မှာပဲဝိုင်းမော်မြို့နယ်မြကြီးနားကံပိုက်တဲကားလန်းဘက်ကစတုံးဘက်မှလည်းမနေ့ကအထိတိုက်ပွဲတွေဖြစ်ပွားနေကြောင်းဘူမူကြီးနော်ဘူးကပြောပါတယ
်အဲ့ဘက်မှလည်းသူတို့ကအစ်ကြောင်းတွေထူထပ်တုံးပဲဖြစ်ပါတယ်ဟာမရုပ်တဲဘူးသူတို့ကလင်းကြံတော်မှလာတော့ပဲမနေ့ကညနေပိုင်းလောက်မှာဘုံကျတော့ဟုတ်ကဲ့အဲဒီနေ့ကတော့အဲ့ဘက်ကတိုက်ပွဲတရင်ကတော့မတက်သေးဘူးခင်ဗျာ
ဝိုင်းမော်မြို့နယ်စတုံးဒေသဘက်မှာဇွန်လ26ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်ခဲ့တာပါဇွန်လ28ရက်နေ့မှာတော့မြစ်ကြီးနားမြို့ကိုဆွေးနွေးပွဲလာတဲ့တရုတ်စစ်ဘက်ကိုယ်စားလှယ်ရင်တန်းကိုစတုံးအနီးမှာ KIA ကပစ်ခတ်ခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါတယ် KIA ဘက်ကတော့အဲ့ဒီဒေသမှာတိုက်ပွဲရက်ဆက်ဖြစ်နေခဲ့ပြီးတရုတ်ကိုယ်စားလှယ်ရင်တန်းကိုရည်ရွယ်ချက်ရှိရှိပစ်ခတ်ခဲ့တာမျိုးမရှိခဲ့ကြောင်းတုံ့ပြန်ထားပါတယ်လက်ရှိအချိန်မှာတော့ဖာကန်မြို့နယ်မြစ်ကြီးနားတနိုင်းသွားတဲ့လီလိုလမ်းမပေါ်ကရှဒူးစုကျေးရွာဘက်မှာလည်းKIA နဲ့ဒေသခံပြည်သူစစ်ပေကြားမှာစီးရဲတင်းမာမှုတွေဆက်လက်ရှိနေပါတယ်ခင်ဗျာ